ဆိုအေးအေးယူထားတာကိုရှောင်ခွင့်ပြီးမြန်မာကျွန်းတန်1600နီနီအမေရိကန်ကုမ္ပဏီတွေစီကိုတင်ပို့ခဲ့တယ်လို့ Justice for မြန်မာအဖွဲ့ကပြောလိုက်ပါတယ်။အနာတိုင်းပြီးမှာအမေရိကန်နိုင်ငံကစစ်တပ်နဲ့တက်ချိတ်ဆက်စီးပွားရေးလုပ်ငန်းတွေအပေါ်ပိတ်ဆို့အေးအေးယူခဲ့ပါတယ်။ဒီအထက်မှာမြန်မာတက်လုပ်ငန်းလည်းပါဝင်ပါတယ်။မြန်မာတက်လုပ်ငန်းဟာတိုင်းပြည်တော်ဝန်တက်အရောင်းဝယ်အပေါ်မှာစီမံခန့်ခွဲနေတာဖြစ်တယ်လို့ Justice for မြန်မာအဖွဲ့ကဆိုပါတယ်။February လနဲ့ November လအတွင်းကျွန်းစစ်တန်ပေါင်း1600နီနီအမေရိကန်ကုမ္ပဏီတွေကိုရောက်ရှိသွားခဲ့ပါတယ်။တင်ပို့တင်ပို့မှု82ကြိမ်ရှိခဲ့ရမှာကျွန်းကအများဆုံးပါဝင်ခဲ့ပါတယ်။ကျွန်းပြားတွေနဲ့ပုံစဖြတ်စဖြစ်တင်ပို့ခဲ့တာဖြစ်ပါတယ်လို့ပန်ကြီးပါကုမ္ပဏီကမ္ဘာကုန်သွယ်ရေးစီးရင်တွေကိုကိုးကားပြီး Justice for မြန်မာအဖွဲ့ကပြောပါတယ်။တရုတ်ကတဆင့်ခံပြီးအဲ့ဒီထက်ပိုလို့တစ်တွေကိုလည်းအမေရိကန်ကိုတင်ပို့နေပုံရတယ်လို့အဖွဲ့ရဲ့ထုတ်ပြန်ချက်အစည်းအဝေးခန်းစာထဲမှာဖော်ပြထားပါတယ်။ EIDA ခေါ်သဘောဝတရားစရာများထုတ်လုပ်မှုပွင့်လင်းမြင်သာရေးအဖွဲ့အလို့ရ2018ဗလာရေးနှစ်မှာတစ်ကုံတွေမှုကနေအစိုးရဟာအခွန်ဝင်ငွေအမေရိကန်ဒေါ်လာ300နီးနီးရရှိခဲ့ပါတယ်။တရော့တဲ့ပစ္စည်းတစ်ခုလုံးကနေရတဲ့ဝင်ငွေကတော့စုစုပေါင်းဒေါ်လာ322တန်းရှိပါတယ်။